မြန်မာနိုင်ငံထဲမှာဆူဆူရွရသူတို့ကြုံတွေ့ရင်ဆိုင်ကြရတဲ့လူခွင့်ချိုးဖောက်မှုတွေကိုကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရဟင်းလီကိုတပ်တွေထောက်ထားတဲ့တကွာတင်ပြနိုင်ရေးဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပြင်ဆင်နေကြပြီဖြစ်ပါတယ်။မြန်မာပြည်ဝင်ခွင့်ပိတ်ထားတဲ့အတွက်လူခွင့်ကိုယ်စားလှယ်ဟာထိုင်းနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေစီကိုတွားရောက်တွေ့ဆုံရတာဖြစ်လို့ဒီလိုပိတ်ပင်ကားစရာမျိုးမလုပ်ဖင်းတဲ့မြန်မာဆိုရအနေနဲ့ကုလနဲ့အပြည့်သဘောဆောင်ပူးပေါင်းလက်တွေ့တင်နေဆိုပြီးတော့ကဲခတ်တွေကအကြံပေးနေကြပါတယ်။အပြည့်စုံကိုမဆုမုံကပြပြပေးပါလိမ့်မယ်
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မင်းရှင်ဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ၁၇ရက်ကြာခီးစဉ်ဒီကနေ့ဇန်နဝါရီလ၁၄ရက်နေ့တနင်္လာနေ့မှာစတင်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံဘက်ခြမ်းကိုပြည်တွင်းစစ်ကြောင့်တင်းချောင်းနေကြရတဲ့မြန်မာစစ်ပြေးဒုက္ခသည်တွေခိုးလို့ရဒုက္ခသည်စခန်းတွေစီကိုရန်ကြီးလီလာရောက်လေ့လာဖို့ရှိတယ်လို့ဒုက္ခသည်စခန်းတာဝန်ရှိသူတွေက VOA မြန်မာပိုင်းကိုပြောပါတယ်။ထိုင်းခီးစဉ်ပြီးရင်တော့ဇန်နဝါရီလ19ရက်နေ့မှာမစ်ရဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒါကာအပြင်ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ရာကော့စ်ဘဇာကဒုက္ခသည်စခန်းတွေစီကိုတွားရောက်ဖို့ရှိတယ်လို့ကုလသမဂ္ဂလူခွင့်မဟာမင်းကြီးရုံးကကြေညာထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်မစ်ရဟီလီဒုက္ခသည်စခန်းတွေစီကိုလာရောက်ချိန်မှာတော့မြန်မာနိုင်ငံတွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြားသူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တပ်တွေထောက်ထားပြီးကြုံခဲ့ရတဲ့ကရကရှင်မိသားစုဝင်တွေဘက်ကလူခွေချိုးဖောက်ခံရမှုတွေကိုတင်ပြနိုင်မှုပြင်ဆင်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအီစလန်ကသူတို့တင်ပြဖို့ပြင်ဆင်နေတာဒီအခုလို့ရှင်းပြပါတယ
်။လောကရဲ့အဖေကူလို့မြို့စီဟင်းလို့ကျွန်တော်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုတရားလာရောက်ဖို့အစီအစဉ်ရှိတယ်ဆိုတာကိုကျွန်တော်ကြားပြီးရပါတယ်။ကျွန်တော်ကဒုက္ခသည်ကိုကလေးကဒီစီဟဲလေးလာတဲ့အချိန်မှာကျွန်တော်ရဲ့လောကရဲ့စူပါမုန်ကစ္စရဲ့ဒီကိုကျွန်တော်အသေးစိတ်ကြည့်ကြလို့ရှိပါတယ်။နောက်ဂျပန်ပြည်နယ်မှာဖြစ်ခဲ့တဲ့စီဇန်နဲ့ပတ်သက်ပြီးကျွန်တော်ကစစ်တေအတောက်တာတွေကကျွန်တော်ကဒီမှာဆစ်ဆောင်တာရှိတယ်။အခုလာတဲ့အချိန်မှာကျွန်တော်ကအဲ့ဒီစစ်ဆောင်တဲ့ပတ်သက်ပြီးတော့ကျွန်တော်တင်ပြဖို့ရှိတယ်။နောက်ကျွန်တော်ဝင်ရတော့တက်ကြီးရတရားမြတ်တာမျိုးရရှိရတယ်လို့ကျွန်တော်ဆက်လက်ပြီးတော့သူကိုသိနေဖို့ရှိပါတယ်။ဒီစစ်ဆောင်တဲ့ပတ်သက်ပြီးတော့လောကရေးကောင်စီမှာကျွန်တော်ရဲ့အရေးစစ်ဆောင်ကိုပြည်ပြရရောက်ဆင်းနေတော့မယ်လို့ကျွန်တော်လည်းမျှော်လင့်ပါတယ်။
မြန်မာဆိုရဘက်ကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်မင်းရဟီလီရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အစီရင်ခံစာတွေကမှန်ကန်မှုမရှိဘဲတစ်ဖက်သက်ဆန်နေဆိုပြီးပြောဆိုထားပြီးတော့ပြီးခဲ့တဲ့နှစ်2018ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပိတ်ထားခဲ့တာဖြစ်ပါတယ်လူခွင့်အထူးကိုယ်စားလှယ်မင်းရဟီလီဘက်ကတော့မြန်မာဆိုရနဲ့ဆက်ပြီးဆင့်ဆက်ညီနိုင်သွားဖို့ကြိုးစားနေဆဲဖြစ်ပြီးမြန်မာပြည်သူတွေနဲ့တွေ့ဆုံပြီးလူခွင့်အခြေအနေတွေဆွေးနွေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ပြည်သူကနေရွေးချယ်တင်မြှောက်ထားတဲ့အရပ်သားအဆိုရလက်ထက်အခုလိုမျိုးနိုင်ငံတကာကနေလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဝေဖန်ထောက်ပြနေရတာကုလလူခွေအထုကိုယ်စလဲကိုပြည်ဝင်ဝိပိတ်တာတွေကအလွန်ဆိုးဝါးလို့နဲ့လုံရဖြစ်ပြီးအာနာရှင်ခေတ်ကိုနောက်ပြန်ဆုတ်နေသလိုဖြစ်နေတယ်လို့မြမလူခွေအခြေအနေတွေကိုလေ့လာအခဲခတ်နေတဲ့ဒေါက်တာခင်ဇော်ဝင်းကဝေဖန်လိုက်ပါတယ
်ကိုယ်ကပိတ်ထားတဲ့အခါကျတော့သူကရရနေအောင်သွားလာမယ်လေသူကရရနေအောင်သူကသတင်းကိုသူကယူမှာပဲအဆက်တွေယူမှာပဲဆိုအဲ့လိုလုပ်ဟုတ်ကဲ့ဆိုရဲကွာကိုယ်ကရှုံးနေပြီနော်ဟိုမှာစဖြစ်တင်တာကနော်နိုင်ငံစကိုင်းကဆိုတဲ့ပုဂ္ဂိုလ်ကိုဥပဆောင်မယ်ဆိုရင်လူတို့ကမျိုးရိုက်ကိုကိုနိုင်ငံကိုခေါ်နော်ခေါ်ကကိုယ်ကကတင်ပြခဲ့လေကိုကကိုယ်ကတင်ပြလေကွာဟာဒီမှာကိုယ်ပိတ်ထားတဲ့ကကြတော့ရန်ကြီးလေးနဲ့မကဘူးကိုပြည်ဆိုင်ဆိုဟိုအချက်နဲ့ပုံစံဖက်ဖက်ပေါ်တာနော်အားရစက်တယ်ရရင်ရအောင်သူသွားမှာပဲအဲဒါလို့ပဲကိုရန်ကြီးလေးဆိုတာအခုမှမင်းကြီးနဲ့မှပေါ်လာတဲ့ကိုပုဂ္ဂိုလ်ချက်မဟုတ်ဘူးလုံနေချာပြီနော်သတ်ရတဲ့ကကြဟိုးရင်ကနဝတနာစာခေဘုံနေမင်းခေကိုပြန်သွားနေတာပဲနော်ကကြောင်းရောက်သွားလေတာတို့မြန်မာနိုင်ငံကအရန်နားရတော့
မြန်မာအစိုးရအနေနဲ့ကုလနဲ့အပြုသဘောဆောင်ပူးပေါင်းဆောင်ရွက်တဲ့လို့လည်းသူကအကြံပြုပါတယ်ခီးစဉ်အပြီးဇန်နဝါရီလ24ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာသူ့တွေ့ရှိချက်တွေကိုကုလအထူးကိုယ်စားလှယ်ဟာလာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာလည်းတင်ပြသွားမှာဖြစ်ပါတယ်ရှင်